Japanese.
မင်္ဂလာညချမ်းမှာတောရရှင်များရှင်သတင်းကျွလားပြေမဟာသမယမှာတောရရှင်နေရှင်လန်းချမ်းမြေကြပါသေးရှင်အောက်တိုဘာလ20ရက်နေ့ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ38 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။သတင်းကြိုလာပြီးညအခါသမယဘေးရန်ကင်းကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာ G7 ASEAN ဝန်ကြီးအဆင့်အစည်းအဝေးစစ်ကောင်စီကဖိတ်ဘူးလို့ UK ဆိုရကပြောလိုက်တဲ့သတင်းနဲ့အတူမြန်မာအပါအဝင်အာရှဒေသရဲ့ဒီနှစ်စီးပွားရေးတိုးတက်မှုနှုန်းကို IMF ကရှော့ချခံမှန်းလိုက်တာသမရဒူတာဒီလက်ထက်မူရင်းနေနေမှုအတွင်တည်ဆုံးခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဌာနကသုံးသပ်ဆန်းစစ်မဲ့တဲ့ရင်အပါအဝင်မြန်မာဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ကြော်သိပြပါမယ်
ဟုတ်ကဲ့ပါရှင်ဒီလိုသုံးရသတင်းနေနဲ့အတူဒီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရပေါ်မှာဦးကျော်မိုးထွန်းကနိုင်ငံတကာကအတိအမှတ်ပြုဆောင်ရွက်ပေးဖို့ပြောဆိုလိုက်ပါတယ်ဒီဦးကျော်မိုးထွန်းကဒီဂျွန်မကင်းဖရီးဒမ်လွတ်လပ်ခွင့်စုလက်ခံယူတဲ့အချိန်မှာတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ဒီသတင်းကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်
။ဟုတ်ဒီအမေရိကန်နိုင်ငံအပါအဝင်ပေါ့နော်ဒီတော့ဒေသတွင်းနိုင်ငံတွေရောအားလုံးပေါ့နော်မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်တဲ့လမ်းကြောင်းကိုပို့ပြီးတော့ဆက်လက်ပြီးတော့အကူအညီပေးဖို့ဆက်ဆက်ပြီးတော့ထောက်ခံပံ့ပိုးပေးဖို့ထိထိရောက်ရောက်အကူအညီပေးကြပါလို့လည်း
မြန်မာတမကြီးဦးကျော်မိုးထွန်းပြောပြပေးခဲ့တာဖြစ်ပါလေရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပြီးတော့စစ်ကောင်စီကနေထောင်ကနေလွှတ်ပေးလိုက်တဲ့သူတချို့နိုင်ပိုင်းတွင်းမှာပဲပြန်ပြီးတော့ဖမ်းခံရပါတယ်။ G7 အဖွဲ့ရဲ့ဝင်ကြီးအစည်းအဝေးကိုမြန်မာအစိုးရကိုဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကပြောလိုက်တဲ့သတင်းတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါရှင်။
UK နိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံကြ ాయి နဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာစစ်ဆေးရကိုဖိတ်မှာမဟုတ်ဘူးလို့ UK ဆိုရကအင်္ဂါနေ့မှာပြောပါတယ် UK တို့တော်အတွင်းစက်တင်ဘာလ20ရက်နေ့ကမိထားတာကိုအောက်တိုဘာလ19ရက်နေ့ကပြန်ကြားပြန်ဆိုတာမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေသေးတယ်လို့ UK ခြေဆိုင်မြမအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာထောက်ပြထားပါတယ်။ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုအာဆီယံဒေသအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းယူတာမြန်မာလူမှုအပေါ်တံဖက်လို့ရတွေကျူးလွန်တာနိုင်ငံတော်အတမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အရသာအစိုးရတာဝန်ရှိသူတွေနဲ့အရပ်ဘက်လူမှုအဖွဲ့အစည်းဝင်တွေကိုဖမ်းဆီးထားတဲ့အပေါ်UK အစိုးရကပြစ်တင်ရှုတ်ချတယ်လို့လည်းတွတ်တော်မျိုးကွန်းပြန်ကြားချက်မှာ UK အစိုးရကပြောထားပါတယ်မြန်မာနိုင်ငံအကြက်တဲ့အဆုံးသက်ရေးဘုံတူကြီးရဲ့ရည်မှန်းချက်ပေါ် UK နိုင်ငံဟာအာဆီယံနဲ့အနီးကပ်ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်း UK အစိုးရကပြောပါတယ်အာဆီယံထိပ်သီးစည်းဝေးတက်ဖို့စစ်ကောင်စီခေါင်းဆောင်ကမဖိတ်ဘူးဆိုတဲ့အာဆီယံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ပိုင်းနောက်ထပ်နိုင်ငံတကာအဆင့်မြင့်စည်းဝေးတစ်ခုမှာစစ်ကောင်စီပါဝင်ခွင့်ထပ်ပြီးငြင်းပယ်ခံရတာဖြစ်ပါတယ်ဒီကနေ့ကမြန်မာနိုင်ငံမှာသတင်းကြွလာပြည့်နေဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာ UK တန်ယုံယာယီတာဝန်ခံရှရစ်မာစတန်ကသတင်းကြွအခါသမယမှာမြန်မာပြည်သူတွေအားလုံးဘေးကင်းလုံခြုံကြပါပြီးဒီမိုကရေစီစံတော်တွေအမြန်ဆုံးပြည့်ဝပါစေလို့ဆုမွန်ကောင်းတောင်းပေးတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်အသက်ဝင်ရေးအတွက် UK အစိုးရကဆက်ပြီးတော့ထောက်ခံအားပေးသွားမှာဖြစ်ပါတယ်လို့ပြောပါတယ
်။ကျွမ်းမရေးဝန်ကြီးဌာနကသတ်မှတ်အေးလန်စံချိန်စံကျွန်းတွေနဲ့ Sinopharm Coronavirus အလုံးပေါင်း6သိန်းနီးနီးကိုပြည်내တိုင်းဒေသကြီးတွေကိုပြေးပုတ်ခဲ့တယ်လို့အောက်တိုဘာ20ရက်နေ့ထုတ်ကျေးမှုသတင်းစာကတင်ပြထားပါတယ်။ကာကွယ်ဆေးက9ရောက်ထိုးဆေးဖြစ်လာတယ်လို့လည်းဆိုပါတယ်။အဲဒီလိုပြေးပုတ်တဲ့ဆေးမှာတော့ကချင်၊ကရင်၊ကယားချင်းပြည်နယ်တွေနဲ့တနင်္သာရီတိုင်းဒေသကြီးတို့မပါဝင်သေးပဲပြေးပုတ်ပြီးမပြီးပေါ်ပြထားတာကိုလည်းမတွေ့ရပါဘူး။အလားတူပဲသမတ်အေးလန်စံချိန်စံကျွန်းတွေနဲ့ညီညွတ်တဲ့ပုဂ္ဂလိကကုမ္ပဏီတွေကတော့ကိုဗစ်ကာကွယ်ဆေးတင်သွင်းခဲ့ပြုတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားခဲ့ပေမဲ့ပုဂ္ဂလိကကာကွယ်ဆေးတွေကိုတူလောင်ပို့ဆောင်ဆေးထိုးပေးရမှာသတ်မှတ်စံချိန်စံကျွန်းနဲ့အညီမညီထိန်းချောင်းကြီးကြပ်တဲ့သတင်းတွေကိုတော့ထုတ်ပြန်လို့မရှိတာကိုလည်းတွေ့ရပါတယ်။ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ12853ယောက်ရှိခဲ့ပြီးပိုးတွေ့သူ893ယောက်ရှိပါတယ်ပိုးတွေ့ရခိုင်နှုန်းက 6.95 ရခိုင်နှုန်းက They song dog in the session, Ushiwara, the lady so yet they went saying, yeah, portrait to Susu Wong, lay down, Konya Sako Ushinibabi, Lumuguni, Sasha, do they got out again, Chinida, they got dad and Yana Yashi, the low, Georgia Mare.
အစားတည်တော်ရဲ့ဒီနေ့အတွက်စီးပွားရေးဒုဒမှုနှုန်းကိုအီဗီလာကခန့်မှန်းခဲ့တာတဲ့တက်တမတ၁၀၀ရဲ့နှုန်းလျှော့ချပြီးဒုဒမှုနှုန်း၆တမ�900ရဲ့နှုန်းရှိမယ်လို့ဗီဗီဆိုင်ရာငွေကြေးချမုံငွေဖွဲ့ IMF ကခန့်မှန်းခဲ့တဲ့9.3ရာခိုင်နှုန်းသူတက်မှုကနေအခုတော့9.9ခုနှစ်ရာခိုင်နှုန်းဖြစ်တိုးမြင့်ခန့်မှန်းပါတယ်။2022ခုနှစ်အတွက်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကတော့စက်ကွင့်တက်တမ9ရာခိုင်နှုန်းဆုတ်ယုတ်ကျဆင်းသွားမယ်လို့ IMF ကခန့်မှန်းပါတယ်။အိန္ဒိယနိုင်ငံရဲ့ဒီနှစ်စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုကုလသမဂ်900ခန့်နှုန်းဖြင့်ခန့်မှန်းထားပြီးဩစတြေးလျတောင်ကိုရီးယားနယူးဇီလန်နဲ့တိုင်ဝမ်တို့လိုစီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေကတော့အဆင့်မြင့်နည်းပညာနဲ့ထုတ်ကုန်တိုးတက်မှုတွေရဲ့အကျိုးကျေးဇူးကိုခံစားကြရနိုင်တယ်လို့ IMF ကပြောပါတယ်။အခြေတော်အစဒေတာကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊
ထောင်ချီသိဆုံးခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဝန်ကြီးဌာနကပြန်လည်သုံးသပ်မယ်လို့တရားရေးဝန်ကြီးကပြောလိုက်ပါတယ်။ရတဖက်ကမိမိလုပ်ပိုင်ခွင့်ကိုအလွဲသုံးစားလုပ်ခဲ့တဲ့လက္ခဏာတွေကိုပထမတော့ဖြစ်စစ်ဆေးခဲ့တဲ့အမှုတွေကပြသနေကြပါတယ်။ငါးနှစ်ကြာခဲ့တဲ့တိုက်ဖြတ်ရေးကာလအတွင်းကလူသတ်မှု 50%မှာအသေးစိတ်ထုတ်ပြန်လိုက်ကြပါထောင်ချီတဲ့အသက်ခံရတူတွေဟာမွေးရစေဝါရောင်းဝယ်သူတွေဖြစ်ကြပြီးဖမ်းဆီးရမှာခုခံခဲ့ကြတယ်လို့ရက်တက်ဖွဲ့ကတရားဝင်ပြောခဲ့ပါတယ်။အခုထုတ်ပြန်လိုက်တဲ့အမှုတွေကရဲရဲအကြောင်းပြချက်ကိုစိန်ခေါ်နေတယ်လို့ဖြစ်နေပါတယ်။စစ်ဆေးခဲ့သလောက်အမှုတော်တော်များများမှာအသက်ခံရသူတွေရဲ့လက်ထက်မှာတင်းနှက်ကင်ခဲ့တဲ့အထောက်အထားမှတွေ့ခဲ့ရဘူးလို့တရားရေး လို့မိုးရစ်ဆေးမှတ်တမ်းရဲ့မှတ်တမ်းတွေလည်းမရှိဘူးလို့ဆိုပါတယ်ဆက်လက်လေ့လာအမှုတိစောက်ပြီးဆိုင်ရာရဲတွေကိုရာဇဝမှုနဲ့တရားစွဲမယ်လို့လည်းပြောပါတယ်မိုးရစ်ဆေးနဲ့ဆက်နွယ်တဲ့လူတွေကိုစနစ်ကျတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးမှကြောင့်ဖိလစ်ပိုင်နိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီး PR အပေးခံနေရတာပါ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9383ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဟိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေအင်္ဂါညဘက်တရင်တွေကိုဆက်ပြီးပြောပြနေပါတယ်အီသီယိုးပီးယားနိုင်ငံတီဂရိတ်မြောက်ပိုင်းဒေသရဲ့မြို့တော်ကိုအီသီယိုးပီးယားစစ်တပ်ကလေကြောင်းကနေဒီကနေ့နောက်တစ်ချိန်ထပ်တိုက်ခဲ့ပါတယ်။အရင်လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ကိငယ်3ဦးသေဆုံးခဲ့ရပြီးတဲ့နောက်အခုနောက်တစ်ချိန်ထပ်တိုက်တာပါ။မက်ကယ်လီမြို့ပြင်ဘက်မှာလေကြောင်းတိုက်ခိုက်မှုကြောင့်လူ2ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရဖာရင်ဟတ်ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောပါတယ်။မနေ့ကနှောင်းပိုင်းမှာပဲမက်ကယ်လီမြို့ကိုဒုတိယတစ်ချိန်လေကြောင်းကတိုက်ခိုက်တာမှာလူ9ဦးဒဏ်ရာရခဲ့တယ်လို့အိမ်တော်များများနဲ့အနားကဟိုတယ်တစ်လုံးပျက်စီးခဲ့တယ်လို့ကုလပြောခွင့်ရကပြောပါတယ်။ရေဒီတာပိပခအရှိန်မြင့်လာတဲ့ပေါ်ကုလသမဂ္ဂဝန်ထမ်းတွေအထူးပဲစိုးရိမ်နေကြတယ်လို့ပြောခွင့်ရကဆိုပြီးပြည်ပခမှာပါဝင်သူအလုံးအနေနဲ့အရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုအကောက်အွယ်ပေးရေးနိုင်ငံတကာလူသားဆန္ဒမှုဆိုင်ရာဥပဒေပါတာဝန်တွေအတွင်းနိုင်ငံကြားဖို့လည်းတတိပေးခဲ့ပါတယ်။ဒီကိစ္စမြောက်ပိုင်းဒေသကဒဘုံတွေနဲ့အီသီယိုးပီးယားဘူအဆိုပါကြောင့်လက်နက်ခံပြည်ပခဖြစ်နေတာတစ်နှစ်နီးပါးကြာလာပြီဖြစ်ပါတယ်
။ရုရှားသမ္မတပူတင်ရဲ့မဟာမိတ်ရုရှားလုပ်ငန်းရှင်ကြီးအော်လက်ဒယ်ရီပတ်စကာရဲ့အိမ်နဲ့အိမ်ကိုအမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရိုခေါ် FBI အဖွဲ့ဝင်တွေကအင်္ဂါနေ့ကဝင်စီးခဲ့ပါတယ်။အိမ်တွေကဝါရှင်တန် DC နဲ့နယူးယောက်မြို့တွေမှာရှိကြတာပါ။ဝါရှင်တန် DC ကအိမ်ကိုအင်္ဂါနေ့အစောပိုင်းကဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်။နယူးယောက်အိမ်ကနေ FBI ကပစ္စည်းတချို့သိမ်းသွားခဲ့ကြတာကိုလည်းမြင်တွေ့ခဲ့ကြပါတယ်။ဒယ်ရီပတ်ကနဲ့ပတ်သက်ပြီးဆက်လက်စုံစမ်းပွဲရှိမရှိအပါအဝင်ဘယ်သတင်းကိုပါ FBI ကရှင်းလင်းပြောကြားတာတော့မရှိပါဘူး။ နောက်ဆက်ချက်ခုနှစ်ရွေးကောက်ပွဲမှာရုရှားနဲ့ဝင်ရောက်ဆွဲဖက်မှုကိုစုံစမ်းစစ်ဆေးခဲ့တဲ့ရောဘတ်မူလာရဲ့အစီအင်္ဂါစာထဲမှာတော့ဒယ်ရီပတ်စ်ကာနဲ့ပတ်သက်ပြီးအချိန်များစွာဖော်ပြထားခဲ့ပါတယ်။အခုလိုဝင်ရောက်စီးနှင်းရှာဖွေတာကတရားရုံးနှစ်ရုံးရဲ့ဝရမ်းနဲ့ရှာဖွေတာဖြစ်ပြီးအိမ်ပိုင်ရှင်ကဒယ်ရီပတ်စ်ကမဟုတ်ဘူးလို့သူ့ရဲ့ကိုယ်စားလှယ်ကရိုက်တ
ငြိမ်းချမ်းရေးဌာနအဆိုအရဖြင့်ဒေသတွင်းဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အခက်အခဲအကျအပြည့်အဝပတ်သက်ပြီးတော့ပြောဆိုမှာဖြစ်ပါတယ်။အဲဒီနောက်အင်းကြီးချင်းကိုလွန်ဘီးယားနိုင်ငံကိုခီးဆက်ပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာပါ။အားလုံးပါဝင်ပြီးနိုဂျာတက်ကြွားတဲ့ဒီမိုကရေစီဖွဲ့စည်းတွေဟာအားလုံးခံစားရတဲ့တိုးတက်မှုဖြစ်ထွန်းပြီးတဘာဝပတ်ဝန်းကျင်ကိုအကောက်အပြ ဲ့လူခွင့်ရေးဆိုင်ရာတွေအပြင်ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာကိစ္စလည်းပေါ်လာပါတယ်။ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာလူသားဆန်မူဝါဒတစ်ခုနဲ့ပတ်သက်ပြီးကိုလံဘီယာနိုင်ငံဘိုဂိုတာမြို့မှာကျင်းပမယ့်ဒေသတွင်းနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာဝန်ကြီးဘလင်ကန်ကပူးတဲ့တဘာပတိဖြစ်တက်ရောက်မှာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်ခြင်းကိစ္စဟာအီကွေဒေါနိုင်ငံအပါအဝင်ကမ္ဘာနောက်ဖက်ခြမ်းကနိုင်ငံတိုင်းရင်ဆိုင်နေရတဲ့အခြေအနေကြီးတစ်ရပ်ဖြစ်တယ်လို့အီကွေဒေါနိုင်ငံသားဝင်ကြီးမော်ရီစီယိုမွန်ဒေဗိုနဲ့အင်္ဂါနေ့ကပူးတွဲလုပ်တဲ့လင်းစာရှင်းလင်းပွဲတွင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ
်။ဥရောပတလွှမ်းမှာအရင်ဘက်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသက်9ရာခိုင်နှုန်းတိုးခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဥရောပဟာကမ္ဘာမှာအခုဆက်သူအသက်တိုးလာတဲ့တခုသေးသောဒေသဖြစ်ပါတယ်။ဒီကရအပတ်တွေကူးဆက်သူအသက်1.8တန်းရှိခဲ့ပြီးတည်ဆုံးသွားခဲ့သူ4,600ကျော်ရှိခဲ့ပါတယ်လို့ WHO ရဲ့အပတ်စဉ်အကြေဖြတ်ချက်မှာတင်ပြထားပါတယ်။ဒါဟာတတိယဘက်ဖြစ်ဆက်တိုက်တက်လာခဲ့တာဖြစ်ပါတယ်။အများဆုံးဖြစ်ပွားနေတဲ့နိုင်ငံတွေကတော့ရုရှား၊ဘရစ်ဇိလ်နဲ့တူရကီနိုင်ငံတို့ပဲဖြစ်ကြပါတယ်။ကမ္ဘာမှာအကြဆုံးကတော့အာဖရိကနဲ့အနောက်ပစိဖိတ်ဒေသတို့ဖြစ်ပြီး18ရာခိုင်နှုန်းနဲ့16ရာခိုင်နှုန်းဖြစ်ပွားမှုအသီးသီးကျဆင်းသွားကြပါတယ်။အာဖရိကမှာကိုဗစ်ကာကွယ်ဆေးပြတ်လတ်နေပေမဲ့တိတ်ဆုံးသွားတဲ့သူက၄ပုံလုံးညော်နေသွားတာကိုတွေ့ရပါတယ်။အမေရိကနဲ့အရှေ့လက်ပိုင်းဒေသတွေမှာလည်းအရင်ဘက်ကအတိုင်းစည်ရင်းထဲမှာဆက်ပြီးရှိနေကြပါတယ်။ကိုဗစ်ပိုးဆေးတွေ့ရှိသူအရေးတက်ကရုရှားကနေတိုင်းစာရင်တင်နေပြီးကိုဗစ်ကာကွယ်ဆေးစပုတ်နစ်ချိနေပေမဲ့လူဦးရေရဲ့32ရာခိုင်နှုန်းပဲကာကွယ်ဆေးထိုးပြပါသေးတယ
်။အောက်တိုဘာလ20ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမှာ။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာကအသိအမှတ်ပြုရေးကူညီဆောင်ရွက်ပေးကြဖို့အမေရိကန်တာဝန်ရှိတဲ့သူတွေကိုမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းပြောဆိုလိုက်ပါရယ်။ International Republican Institute IRI ကနေပြီးတော့မှတမ်မကြီးဦးကျော်မိုးထွန်းကိုချီးမြှင့်လိုက်တဲ့ John McCain Freedom လွတ်လပ်ခွင့်စုပေးပွဲမှာပြောဆိုသွားတာပါဒီအကြောင်းကိုကိုရိုင်းသတင်းသွားယူထားတဲ့မအီတန်စင်ကတင်ဆက်ပေးထားပါတယ်ကလသမကဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကို2021ခုနှစ်အတွက် John S. McCain Freedom စုကို International Republican Institute IRI ကချီးမြှင့်လိုက်ပါတယ်ဒီမိုကရေစီရေးလွတ်လပ်ခွင့်တွေအတွက်ကမ္ဘာတဝန်းကဂျိုးပန်းသူတွေကိုနှစ်စဉ် IRI ကရွေးချယ်စုပေးတဲ့နေရာမှာဒီနေ့မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုပါဝင်ပြီးတော့ဆုချီးမြှင့်တာလည်းဖြစ်ပါတယ်ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့သူရဲကောင်းတွေရှိတဲ့မြန်မာနိုင်ငံ Belarus, Lithuania နဲ့ Cuba နိုင်ငံကသူတွေကိုဂုဏ်ပြုချီးမြှင့်တဲ့ပွဲဖြစ်တဲ့ဆိုပြီးတော့ IRI ကကြော်တာဖြစ်ပါတယ်
မဲကန်ပြောင်စုနဲ့အမေရိကန်ပြည်သူတွေအနေနဲ့မြန်မာအရေးအတွက်လှုပ်ဆောင်နိုင်တာလှုပ်ဆောင်တင်တာတွေကိုလည်းဦးကျော်မွန်ထွန်းကခုလိုထောက်ပြပြောဆိုသွားခဲ့ပါတယ
်ဒီနိုင်ငံတကာမှာအစိုးရရဲ့ legitimacy ရှိမှုအတွက်ကိုကျွန်တော်တို့လည်းအမြဲတမ်းဝိုင်းဝန်းပြည်သူတွေပါပြည်သူတွေအကုန်လုံးကရောကျွန်တော်တို့တွေအကုန်လုံးကရောကြာကန်တာနေပြီးတော့ဝိုင်းဝန်းပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်လည်းပေါ့နော်ဒီ national unity government ကိုမြန်မာပြည်သူတွေရဲ့ legitimate အစိုးရအဖြစ်တည်မှတ်ပြုဖို့ဆိုတဲ့ဥစ္စာမှာလည်းကုညီဆောင်ရွက်ပေးဖို့ဆိုတဲ့ဥစ္စာကိုဟိုကျွန်တော်ဟိုမြေတားရက်ခံခဲ့တာလည်းရှိပါတယ်။အဲနောက်တစ်ခုကပေါ့နော်ကျွန်တော်တို့အခုဆိုရင်ကြည့်လိုက်ရင်ကျွန်တော်လူသားချင်းစာနာမှုအကူအညီပေးရေးပေါ့နော်မြန်မာနိုင်ငံမှာနေရအနှံ့အပြားမှာလူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့အခက်အခဲတွေအများကြီးတွေ့နေရတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီ ပေးဖို့ပေါ့နော်အဲ့လိုမျိုးပေးတဲ့အခါမှာလည်းနီလန်းပေါင်းစုံနဲ့ပေးထိုင်ဖို့အထူးသဖြင့်တကယ်လိုအပ်တဲ့လူတွေစီကိုလူသားချင်းစာနာမှုအကူအညီရောက်ဖို့အတွက်ပေါ့နော်ခရော့စ်ဘော်ဒါစနစ်မှာအပါအဝင်ပေးဖို့ဆိုတဲ့အစားကိုဟိုကျွန်တော်မေတ္တာရက်ခံခဲ့တာရှိတယ်ဒါကြောင့်မို့လို့လည်းအခုထပ်ပြီးတော့ဒါကိုပဲကျွန်တော်ဒီအမေရိကန်နိုင်ငံအပါအဝင်ပေါ့နော်ကျွန်တော်ဒေသတွင်းနိုင်ငံတွ
John S. McCain Freedom Award ကို လက်ခံ ရရှိ အတွက် ဘယ်လို ခံစား ပါလဲရှင်
ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးဟိုစပါဘောနော်ဒီကူတကလာရောက်ပြီးတော့ဒီမှာလာမေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဘာပြောကျွန်တော်လည်းအမြဲတမ်းပြောနေတာရှိပါတယ်ကျွန်တော်တို့ဒီ VOA လို့ပေါ့เนาะကျွန်တော်တို့ဟိုဘာပြောပေါ့เนาะဒီအဝတ်ကကျွန်တော်တို့ပြည်သူတွေကိုပေးတဲ့အဝတ်ပေါ့เนาะကျွန်တော်တို့ပြည်သူတွေကိုပေးတဲ့အဝတ်ဆိုတဲ့ဥစ္စာမှာလည်းပြည်သူတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီအတွက်ပြန်ကြည့်လိုက်ရင်ပေါ့เนาะတောက်လျှောက်ကိုဒီဖေဖော်ဝါရီတရနေ့တည်းရတယ်မကောက်ပါဘူးကိုအရင်နေတဲ့ကဟိုပဲကျွန်တော်တို့ဒီဒီမိုကရေစီလှုပ်ရှားမှုတွေမှာချမ no democracy to sound yet are pit better. The sound muriu to recognize Jules or Osa, the soup Osa and the Popiani one, Dajan, Yan Lepiovare, Ja, General Pidu, General Democracy, Chit, Nima Pidu, Pay a team had Jule, soup chit, Dajamono, Daga, General Nima Nanga, Drago, General Nima Pidu, Drago, Gonusia, Gaune.
The democratic world have actually just been very inspired by the courage. Democracy at Taiwan, General Luluha, Yama Pidure, Santati, a chicken, a queer yabo, democracy type where we need to go, Aja Kumu, Mibari, Yama Pidure, Yabanguha, Pidure, let him have a shibari, say Anashi, let him have a shiba, Ulu, IRA, Okata, Doctor.
There are different ways to bear witness to the sacred importance.
Democracy at Chikani Bibi Pit American Bianzuha, Democracy Asapuza Shi and Nanganuko Kuni Bibu Dawan Shibari, Democracy Asapulani at Yamanangama, Siana Dainago, Tajo Bianbiro, Bianduyaraha, one in Mibari, Nangaga Taiwan in it, Yamanangaye, Simene, Suya, and Yutani Suyago, Dina Dubugule, Republican and Mishmagonaga, Piotta Kibari, Dinitra Yamananga and Yelangusle, Ujomo Tone do, Lithuanian Nanga Winjito, Ingrid Dasimo. Belarus Nangay, Ajena Miasaya Gozele, Tatiana Gomitne, Grammy Suya, Cuba Nubina Shem, Willie Chibi Nurugo, Natana Sedekunet, Jonas McGain Freedom Sugo, IRA Gatimiki Apsibadi, Ian Natana Sedinia Domaro, American Nangaja, Winji Hong, Mike Bobbio, Anashim was sent in Bio, Democracy, Low Sound, Hong Kong Pizuine, Belarus Democracy, Low Sound Hugo, Usam Gedu, Svetlana, Dika Novskaya, Maria Kules Nikovane, Veronica Sepka Ludogo, Lula Quince to go to Nigel Apsibari. Ayaragabe, Chinian, Tanguya Gusta, Gokune Donga, Lula Quince to go, Okulashima, Pansy Dave and Kantayari, don't send to Jigo to Nigel Apsibari.
Takaro, Lula Glamaka, Maji Ujo Motongo, Subegwe, Kurang Daya Biro, Tri, you get a Mai Danzingani Biro, Tisomi Mamita Sabigar Apsabarishi, Akusa Biro, Sikong Sigani Biro, Taunigani Lunin, Chanda Gwene, Pian Lope, like they do the two. Nai by Mare, Pian Miro, a Pankaniari, Jantri, Udisa Bijamare. เสียหน้าเต็งหน้ากูสั่งจินสนาพยาเรกิสันเนี่ยพันธุ์สีเทิงเต็งมีรถเท่านั้นช้ามาทาร์เรตุเรโกเสกังสีบักกาตันนี่นาฬิกาเนี่ยสาบีรถเปลี่ยนรถเป็นนี่เป็นเมื่อตะโชกูรอดีรถปีรถนายบ้านเตรียมมาเป็นเปลี่ยนเลยพันธุ์สีนี่บาร์เลยที่บอกมาเราอันยาสุกับเจ็ดเดือนวิบันนี่จ้าบาร์เลยเตรียมมีรถพันธุ์ขันละยาเรตุเรียมีบาร์ดีการอ่ะถ้าโตปงมาเรเนี่ยยินสัญญาเราเมื่อตุรกเลียดีตัวปูบีรถมาสู้ยมีเดลูวิโอเอโกเปียบาร์เลยยังง
ဒီနိုင်ငံတကာမှာအစိုးရရဲ့လက်ချက်တမဲရှိရှိမှုတွေကိုနာဆွဲဆိုခံရယူခံရသူအယောက်၄၀၀ကျော်ကိုပြန်လွှတ်ပေးလိုက်ပြီလို့စစ်ကောင်စီကကြေညာခဲ့ပေမဲ့ညပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးခံရသူတွေအများအပြားရှိနေတာပါလွှတ်ပြီးမှပြန်ဖမ်းတဲ့အခြေအနေကိုနားမလည်နိုင်ဖြစ်မိတယ်လို့ဖမ်းဆီးခံရသူပြောရဲမိခင်ကပြောပါတယ်
ဘာလို့ပါလဲသူတို့တွေထောက်လာဖြစ်နေပါပြီအမီတို့လည်းပြန်လာရပြီလေညမလေးလာပြပြီးတော့ပါလောက်ကြလာပြန်ဖမ်းနေပြီးအမှုတွေထက်တဲ့ပြန်နိုင်ရင်မလုံးလဲအတီးရောကအခင်ရခါတဲ့အခင်လေအတီးရအမှုကြပြီးနောက်ကအကုန်ပြန်ဖမ်းနေတာလေအမီတို့ပဲဒီပါတယ်လို့ပူသွင်းနေကြတာပဲပြန်ပြီးဖမ်းဆီးခံရသူတချို့ဟာပုံမပြင်းထန်တဲ့ဥပဒေပုံမတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်ချေရှိတယ်လို့လည်းအမီယံဖော်လို့တ ေထွက်ပေါ်နေကြောင်းလဲဖန်ဆီးခံရသူတူရဲ့အိမ်သားယောက်ကပြောပါတယ
်။ငါမေဆွေကမမီးရတနေတယ်ကိုသူ့ကိုနှစ်ခါပထမတစ်ခါလဲအဲ့လိုပဲလွတ်မယ်ဆိုပြီးတန်းစီရင်းထဲမှာပြန်ခေါ်သွားတယ်။နောက်တစ်ခါကျတော့ထောင်ကူကအရှင်ကြီးကိုယောက်ျားကြီးတာမှာပြန်ခေါ်သွားတယ်ဆိုတော့ဟိုဒီဘက်ကတစ်ခါနေမောင်မိသားစုနေနေရတယ်ခံစားရတယ်ပေါ့။အမိနေနေကြတော့ဒါကြီးအစိတ်ထိတ်ဆိုင်မှာပေါ့နော်။ကိုကောင်နေနေတိုင်းနေနေအောင်ဟိုပုံမှန်လေးနေလို့ရအောင်လေလုပီလုပီလုပ်ပြီးတော့ထုတ်ပြီးသေးအကြည့်ရပြီးအောင်မှပြန်ခေါ်တော့ခန္ဓာချက်ကတော့အစင်တည်းဘူးပုံမှန်ထက်ကမှာရယ်1 2 2ပေါ့နော်အဲ့တက်ပြန်ခေါ်လာတယ်တို့ရေလူမာပြီးတော့ထွက်လိုက်တာပါအမှန်ငယ်ထွက်နေတယ်မှမပါဘူးဆိုပြီးတော့ဟိုအဲ့လိုမိသားစုနဲ့အောင်ပြုတ်ခွင့်နေရတယ်လေပြန်ခေါ်လာ
ဖန်ဆီးခံရသူအများစုဟာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 905 ကကြီးနဲ့ဖန်ဆီးခံရတာများပြီးအချင်းထောင်ထဲရောက်မှတခြားပုံမှန်တွေနဲ့ထတ်တိုးရင်ဆိုင်နေရတာတွေလည်းရှိပါတယ်စစ်ကြောရေးမှာစစ်စေးမြေမြန်တို့ကလည်းရိုင်းနှက်မှုတွေရှိကြောင်းမနေ့ကပြန်ပြီးဖန်ဆီးခံရတဲ့ရွှေပြည်သာမျိုးနယ်ကကျောင်းသားတူရဲ့မိခင်ကရင်ဖွင့်ပါတယ
်။ဒီပြန်လို့တော့သုံးလုံးနေတာကိုပို့လာတာသူပြောလို့မရှိသေးတယ်လာပြီးခေါ်သွားတာ။စစ်ကြောရေးမှာသူ့ကိုမေးချက်ထားတယ်ပေါ့နော်။ကျောက်ထဲဝတ်ထူထားတဲ့ခါကျသူ့ညီလေးကိုချီလာတော့မှမေးရတဲ့တာမရှိနိုင်ပါဘူးတဲ့အောင်းလို့တဲ့။စာရန်လေးမှာတော့ပြီးနေတယ်သူ့ကိုတနက်တင်ကကုစားလို့လေ။စာဟိုးတဲ့ဒီအခုလေးဖွဲပြပါလားတဲ့စာရန်လေးမှာပြီးပြထားတယ်။အဲ့လိုလေးပဲပြောရပါသေးတယ်။နောက်ပါမီလာပြီးတော့ပြန်ဆန်းသွားတော့
ထင်ရှားတဲ့ rock အဆိုတော်ဇဝင်းထွက်ရဲ့တားဖြစ်သူအဆိုတော်ဤတိုးအဆိုရင်လည်းမနေ့ကညပိုင်းကနေအင်ကိုပြန်ရောက်လာပြီးဒီကနေ့မနက်မှာတော့တက်ဆိုင်ရန်ကပြန်လည်ခေါ်ယူသွားတယ်လို့မိသားစုနဲ့နီးစပ်တဲ့အတိုင်းဝန်းကတဆင့်သိရပါတယ်။ဒါ့အပြင်သရုပ်ဆောင်အင်ဒရာကျော်စင်လူမှုကွန်ရက်မှာထင်ရှားသူမဝင်းမင်းတန်းတို့လည်းလွတ်မဲ့ဆိုပြီးတော့စီးရင်ထဲမှာပါတယ်လို့သိရပေမဲ့ခုချိန်ထိမလွတ်မြောက်သေးဘူးလို့သိရပါတယ်။ဒီလိုအခြေအနေကြောင့်လည်းပြန်လည်လွတ်မြောက်လာသူတို့ချို့ဟာနေအင်တွေမှာမနေရဲပဲတင်းလျှောက်နေကြတဲ့တွေလည်းရှိပါတယ်။စစ်ကောင်စီဘက်ကတော့စူပူဆန္ဒပြသူတွေရဲ့မှာပါဝင်ပြီးအေးအေးခံရသူတွေကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရာပြန်လွှတ်ပေးလိုက်တယ်လို့အော်တိုဘာလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ပြည်သူလူထုရဲ့နှလုံးစိတ်ဝမ်းအေးချမ်းစေဖို့နိုင်ငံတော်အတွင်ပြည်မှုဆိုင်ရာအမှုတွေကိုပိတ်သိမ်းပြီးတရားစွဲဆိုခံရသူအယောက် 4320 ကိုပြန်လွှတ်ပေးလိုက်ကြောင်းဒီကြေညာချက်မှာရေးသားထားတာပါ။
ဒါကတော့စစ်ကောင်စီကနေလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့သူတချို့နိုင်ရီပိုင်းမှာပဲထတ်တိုးပုံမှန်တွေနဲ့ပြန်ဖမ်းခံရတဲ့တဲ့ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ G7 ဝင်ကြီးအစ်အစီဝေးမြန်မာစစ်အစိုးရကိုမဖိတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာတုံ့သက်ချက်တွေကိုမေးမြန်းထားတာကိုတင်ပြပေးကြပါမယ်။မြန်မာစစ်ကောင်စီကို G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးကိုတက်ခွင့်မပြုဖို့အင်ရှင်ဗြိတိန်နိုင်ငံကဆုံးဖြတ်လိုက်တာကတော့မြန်မာစစ်ကောင်စီကိုအထိနာစေမယ်လို့သုံးသပ်နေကြပါတယ်။ဒီစင်မာမှာလုပ်မဲ့ G7 အာဆီယံနိုင်ငံသားရေးဝင်ကြီးများစည်းဝေးဘက်မှာတော့မြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာဗြိတိန်နိုင်ငံသားရေးဝင်ကြီးကမနေ့တုန်းကဗြိတိန်လွှတ်တော်မှာပြောခဲ့တာပါ။မြန်မာမပါဘဲနဲ့အာဆီယံကလည်းတက်ဖို့သဘောတူခဲ့တာကတော့ထူးခြားတာအပြင်ဘလို့များတုံ့ပြန်တက်ရောက်မှုတွေရှိပါမလဲ။ Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer နဲ့ Euro Burma ရုပ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ညောင်ဝေတို့ကိုဥဝင်းမင်းကမေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုဂျီတင်ရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ် Mark Farmer ကအခုလိုစရှင်းပြပါတယ်
။ We are really pleased that the British government has made this မြန်မာစစ်တပ်ကိုG7နဲ့အာဆီယံစည်းဝေးမဖိတ်ဖို့ဘရစ်ဆာဆွေကဆုံးဖြတ်လိုက်လို့တကယ်ကိုကျီနားအားရမရပါဘူး။G7ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလုံးကိုထင်ရှားကျော်ကြားရေးပါတဲ့အဖွဲ့ကြီးပါ။အဲဒီတော့မြန်မာစစ်တပ်ကိုတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကိုဂုံတင်တရားဝင်မှုပေးလိုက်တာမျိုးစစ်ဆေးရေးကိုဖြစ်သွားမှာ။
ကြောင့်မလို့လေသူတို့ကမဖိတ်ဘူးဘရစ်ဆာဆွေကိုကျွန်တော်တို့တွန်းအားပေးခဲ့တာပါ။နောက်ရေးပါတာကတော့ဒီစုံဖြတ်ချက်ကိုအာဆီယံကလည်းလက်ခံပါတယ်။အဲဒီတော့ဘာကြောင့်အခုလိုမြန်မာကိုမဖိတ်ရတဲ့အခြေအနေကိုမေးရမှလဲဦးဟန်ကျောင်ဝယ်ကအခုလိုရှင်းပြပါတယ်။
The UK
အနေနဲ့မဖိတ်ဘူးဆိုတဲ့သဘောနဲ့သူတို့ကပြချင်လို့မဖိတ်တာဖြစ်လိုက်မယ်။ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့သူတို့ကဆက်ထားမှာပဲလို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုရင်တနင်္ဂနွေနဲ့တနင်္ဂနွေဒီဆက်တွေ့ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိမပြုတာတော့အဲ့ဒီအလဲထားမရှိကြဘူးသူတို့ကနိုင်ငံကိုပဲအတိမပြုတယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိမပြုနေတယ်အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာရဲ့တက်ရောက်နိုင်မှုကိုမေးရမှာမတ်ဖာမနာကအခုလိုထောက်ပြပါတယ်
It's another blow for the military coming just after
the ကအာဆီယံကလေဒီမှာစစ်ကောင်းဆောင်ဗိုလ်ချုပ်မြန်အောင်လှိုင်ကိုထိပ်သီးပွဲမဖိတ်ဖို့ဆုံးဖြတ်ပြီးလေးမှာနောက်ထပ်ထိုးနှက်ချက်လို့ဖြစ်သွားပါတယ်
မြန်မာစစ်တပ်ရဲ့တရားဝင်မှုတောင်းဆိုရတဲ့အပေါ်မှာဆရာနာသိမ့်ပြီးရှစ်လကျော်ကြာမှာနိုင်ငံတကာအနေနဲ့ပိုပြီးတော့ပြင်းထန်တဲ့ပြားပေးမှုဆလုပ်လာတာကိုနောက်ဆုံးမြင်လာရတာပါမြန်မာစစ်တပ်ကကေဝင်အစိုးရဖြစ်ရေးတောင်းဆိုနေတဲ့အချိန်မှာအာဆီယံနဲ့ G7 တို့ကလက်မခံနိုင်ဘူးဆိုတာကိုတညီတညွတ်သေးကိုပြလိုက်တာပါဒီနေရာမှာမြန်မာစစ်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မ အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ထင်ရှားရှားပေါ်လာတဲ့ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စစ်ကောင်စီအနေနဲ့ကတော့ပုံမှန်အတိုင်းသူမကြိုက်ရင်တော့သူမျိုးတော့ပြမှာပဲတခြားကတော့သူကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူဟာဒီနိုင်ငံတကာဖိအားလေလာမယ်ဆိုသူတို့မကြိုက်ပင်မယ်သူတို့ကဖိအားကသူတို့ပေါ်မှာလာထိတယ်ဆိုတာမပြချင်ဘူးဥပမာဒီအာဆီယံကိစ္စမှာဒီမြန်မာဘူးမဖိတ်ဘူးဆိုတဲ့နေရာမှာတင်းထွက်လာတော့သူတို့ကဖိတ်အောင်သူတို့ကအကျဉ်းသမားလေးကိုလွတ်ပေးတယ်ဒါပေမဲ့သူတို့ကအဲ့ဒီဟာနဲ့တက်ဆိုင်တယ်လို့မကြေညာဘူ
းကြာပြေစီးပွားရေးရတက်ရောက်နိုင်မှုကိုလည်းမတ်ဆာမနာကထောက်ပြပါလေ
There won't be any short-term economic impact
စီးပွားရေးအရာကြီးတို့မှာတော့တက်ရောက်မှုသိမ်းရှိနိုင်ပါဘူးဒါပေမဲ့အခုတွေ့ရမှာကစီးပွားရေးအရာ G7 နဲ့ ASEAN ကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆွေးနွေးရတဲ့အခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူးဒါကလည်းကောင်းတဲ့သတင်းပါဘာလို့လဲဆိုတော့အခုလိုမှားယွင်းတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကမြန်မာပြည်သူတွေကိုအကျိုးမဖြစ်ဘဲနဲ့စစ်တပ်ကိုပဲအကျိုးရှိစေမှာပါကုမ္ပဏီတွေကလည်းစစ်တပ်ကြောင့်ဖြစ်လာတဲ့နိုင်ငံရေးနဲ့လူခွင့်ရေးကတ်ဆိုးကြီးတွေကြောင့်နိုင်ငံထဲမှာဝင်လုချင်ကြမှာမဟုတ်ပါဘူး
ဒီပေါ်ဥဟန်ကြောင့်ဝေကလည်းသဘောတူလိုက်ပြီးအာဆီယံနဲ့မြန်မာ80ဖြစ်လာနိုင်မှုကိုအခုလိုသုံးသပ်ကြပါတယ
်အာဆီယံဥက္ကဋ္ဌအပြောင်းအလဲဖြစ်တဲ့နေရာမှာသူတို့ကလည်းအထူးကိုယ်စားလှယ်ကိုကမ္ဘောဒီးယားကတက်လာတယ်ဆိုရင်သူ့အတွက်ပုံပြီးမှနေတာမလားဆိုတော့အဲ့ဒါစဉ်းစားထားချင်းစဉ်းစားတာရှိလိမ့်မယ်လို့ကျွန်တော်စဉ်းစားမိတယ်ကမ္ဘောဒီးယားဆိုသူတို့နည်းနည်းပုံစိတ်ချမလားလို့အဲ့လိုမျိုးစဉ်းစားမိတယ်။ဘာကြောင့်လဲဆိုကမ္ဘောဒီးယားကလည်းဒီမိုကရေစီတို့လူ့အခွင့်အရေးတို့ကိုအဲ့ဒီလောက်ဂရုမစိုက်ဘူ
း။တကယ်တော့မြန်မာစစ်တော်စီအနေနဲ့ပြည်တွင်းဖိနှိပ်မှုတွေတိုးမြင့်လာခြင်းမှာပြပဖီအားတွေလည်းတိုးမြင့်ခံလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ
်။ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခဏအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ View American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းစာမားတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ20ရက်နေ့ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့မိခင်လောင်းနေနဲ့ COVID-19 ရောဂါအကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်။မိခင်လောင်းနေကို COVID-19 ကာကွယ်ဆေးထိုးဖို့ဆရာဝန်တွေနဲ့ဝင်းဆွဲဆရာမတွေကတိုက်တွန်းနေပါတယ်။အင်္ဂလန်နိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးဌာနရဲ့ဂိမ်းကဏ္ဍတွေအရဆိုရင်COVID-19 အသေးအတန်လူနာတွေရဲ့၅ပုံတစ်ပုံဟာကိုဝင်ဆောင်အမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်။ကိုဝင်ဆောင်ထားရတဲ့အချိန်မှာ virus ကြောင့်အပြင်းထန်ဖျားနာနိုင်ခြင်းမြင်မာတဲ့အတွက် COVID အရေးပေါ်ကုသခန်းတွေမှာတော့ကိုဝင်ဆောင်အမျိုးသမီးတွေများလာမှာကတော့စိုးရိမ်စရာဖြစ်နေပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြထားပါတယ
်။တန်းငယ်လေးကိုဘီကိုဩဂုလတော်ကမွေးဖွားခဲ့ချိန်မှာသူ့ကိုပွေဖက်ဖို့မိခင်ဖြစ်သူ Galsin Roth ရောက်အနားမှာမရှိမနေခဲ့ပါဘူး။သူမကိုဝန်29ဘက်မှာကိုဗစ်ကြောင့်အကြီးကျယ်နာမကျန်းဖြစ်ခဲ့တာကြောင့်ရက်ရှိမေ့မြောခဲ့ပြီးသတိရလာချိန်မှာတော့ကလေးကိုမွေးဖွားခဲ့ပြီးဖြစ်ပါတယ်။တ
မကကောင်းနေဘာဖြစ်ခဲ့တယ်ဆိုတာပြန်စဉ်းစားလို့ကိုမရဘူး။မိသားစုဝင်တွေပြန်ပြောပြတဲ့အတိုင်းဆိုရင်ကျမရက်ရှိသတိလစ်ပြီးတော့မေ့မြောနေခဲ့တယ်။အရာရာကိုပြန်မှတ်မိနိုင်မှုခက်ခဲလို့ပါတယ်။
Ross တောင်အခုတော့ COVID ကာကွယ်ဆေးမထိုးမိခဲ့တာကိုနောင်တရနေမိပါတယ
်
ရရှိသတိလေးမေမျောပြီးတော့တေလူမျောပါဖြစ်တာမျိုးဖြစ်တာမို့တော်တော်လေးစဉ်းစားသင့်ပါတယ်ကျမတော့အခုပဲကာကွယ်ဆေးထိုးပါတော့မယ
်လက်ရှိစီးရင်စရာတွေအရ COVID အသေးတန်လူနာတွေရဲ့20%ခန့်တော့ဟာကာကွယ်ဆေးထိုးမထားတဲ့ကိုယ်ဝန်ဆောင်မိခင်တွေဖြစ်ပါတယ်တာဖာမီရဲ့အကြံပေးနဲ့တော်ဝင်ကောလိပ်တာဖာမီရဲ့ဌာနရဲ့ဒုက္ခဒေါက်တာဂျွန်မော့ဖီကတော့အခုဆိုရင်ကိုဝန်ဆောင်အမျိုးသမီးတွေကိုဗစ်ကာကွယ်ဆေးထိုးဖို့လိုတယ်ဆိုတဲ့အထောက်အထားတွေခိုင်ခိုင်လုံလုံရထားပြီလို့အခုလိုပြောပါတယ
် Pregnancy especially later in pregnancy
ကိုဝန်ဆောင်တွေကိုဗစ်ဖြစ်ပြီးဆိုရင်အထူးသဖြင့်ကိုဝန်ရင်းနဲ့အချိန်မှဆိုရင်ပို့ပြီးတော့ပြင်းပြင်းထန်ထန်ခံစားရမယ့်အနေရှိတယ်ဆိုတာကျမတို့သိလာပါပြီဆေးရုံမှာစီရင်သွင်းပြီးတော့ဘလို့ကိုဝန်ဆောင်ကာလမှာပဲဖြစ်ဖြစ်ကာကွယ်ဆေးထိုးရပါမယ်မွေးဖွားစင်မှာရောကိုဝန်ဆောင်စင်မှာရောဘလို့ကိုဝန်ဆောင်ကာလမျိုးပဲဖြစ်ဖြစ်ကာကွယ်ဆေးထိုးခြင်းအပြင်အနေတိုးမလာတဲ့အထောက်အထားတွေကိုပို့ပို့ပြီးတော့တွေ့ပါမယ
်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့အိုလီဗီယာဘက်စတွန်ကိုဆေးရုံတင်လိုက်ရပါတယ်အဲ့ဒီတုန်းကတော့ကိုဗစ်ကာကွယ်ဆေးမပေါ်သေးပါဘူးကလေးရဲ့နောက်ထပ်မကြီးထွားတော့တာကိုစမ်းသပ်တွေ့ရှိခဲ့ရပြီးရေမွာပေါက်ဖို့အခြေအနေလည်းမရှိတာကြောင့်ကလေးအတွက်အန္တရာယ်ရှိနေပါတယ်
The baby could be stillborn. So at that point, they then said, right, we're going to...
ဒီအတိုင်းကလေးကိုမွေးဖွားမယ်အနေထားပါ။အဲ့ဒီအချိန်မှာသူတို့ကမွေးမလားလို့ပြောပါတယ်။ကလေးကို48နာရီအတွင်းမွေးထုတ်ဖို့ဆုံးဖြတ်လိုက်ကြတော့ဂျူးကို36ပတ်နဲ့မွေးခဲ့ရပါတယ်
။ကိုယ်ဆောင်မိခင်တွေအတွက်ကိုဗစ်ကာကွယ်ဆေးထိုးမထိုးဆုံးဖြတ်ရတာစိတ်ရှုပ်စရာပါ။တိုးပေမဲ့လည်းဆရာဝန်တွေအကြံပေးတာကတော့ရှင်းပါတယ်။ကိုယ်ဆောင်မိခင်တွေကာကွယ်ဆေးထိုးနိုင်တယ်ထိုးသင့်တယ်ဆိုတာပါပဲ။ကိုဗစ်ကာကွယ်ဆေးထိုးရခြင်းအပြင်မိခင်နဲ့ကလေးအတွက်အန်ဒရယ်ပုံမများသွားပဲမွေးဖွားခက်ခဲတဲ့အန်ဒရယ်ကိုပါရှောင်ကောင်းရှောင်လာနိုင်တယ်လို့ဆရာဝန်တွေကပြောကြပါတယ်ခင်ဗျာ
မိခင်လောင်းနေကိုကိုဝင်ဆောင်ဒီမိခင်လောင်းနေနဲ့ပတ်သက်ပြီးတော့ COVID-19 ကာကွယ်ဆေးထိုးဖို့ဆေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းကိုအောင်မြတ်သူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့လူလူနဲ့ကျန်းမာရေးအစီအစဉ်အရင်ဆုံးနားဆင်ရအောင်ပါCOVID-19 ကပ်ရောဂါထိန်းချုပ်ရေးနဲ့အသက်အန္တရာယ်ထိအခြေအနေမဆိုးဖို့အတွက်ကတော့ကာကွယ်ဆေးထိုးတာကအထူးထောက်တဲ့နည်းလမ်းဖြစ်ပါတယ်။ဆေးရနည်းတင်ပြည့်ဝဖို့ဆိုရင်တော့ကာကွယ်ဆေးကိုစိတ်ချရတဲ့အဖွဲ့အစည်းတွေကနေတဆင့်ဆေးပတ်ပြည့်အောင်လို့ထိုးဖို့လိုအပ်နေတာပါ။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင်။
ကိုဗစ်ရောဂါပိုးဆက်ပြမမှုကိုကာဝယ်ထိန်းချုပ်တဲ့နေရာမှာကာဝယ်ဆေးထိုးနိုင်ခြင်းဟာအလွန်အရေးပါတဲ့ကာဝယ်အနေနဲ့ကိုဖြစ်ပါတယ်။ကာဝယ်ဆေးထိုးနိုင်တဲ့နေရာမှာလည်းထိုးနိုင်တဲ့ကာဝယ်ဆေးအမျိုးအစားပေါ်မူတည်ပြီးတပ်မတ်ထားတဲ့အခြေအနေပြည့်အောင်ထိုးနိုင်ပေးဖို့လိုရဲလို့ UNICEF မှကိုချိန်စပယ်ရှယ်လစ်တူဖြစ်သူဒေါက်တာနေမီသူကအခုလိုပြောပါတယ်
။ဒ
Nimi told her that was it, you saw like two months, but had a change. She was aging, would be the Lord they told you why. Hello, oh, General, you want me to tell you, go be she covers this much. As a go be she covers in the Najay, be told you why. That's when two months had a change, like a change, be told me, and told you why. The two Naganima, General Sadi, will be like American Marbono, the Pfizer, Vasinga, General, not at the J. ဒီဘူစာနေနဲ့တက်ထိုးလို့ရဲဆိုပြီးတော့သူတို့ထိုးနိုင်တာရှိပါတယ်အဲ့တော့ဒီကာဝေးစင်းနဲ့ပတ်သက်ပြီးတော့လေ့လာမှုတွေအားလည်းစဉ်းစားမှတ်ပြည့်လုပ်နေကြပါတယ်အဲ့တော့ဒီတွေးရှိလာတဲ့သူစိတ်တနာရလက်တွေနဲ့ဒီဒီ
ကျောင်းလာရတဲ့အတွက်နိုင်ငံသားဘလို့ပါလောလောဆယ်မှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာထိုးနေတဲ့ကာဝေးစည်းတွေကနှစ်ချိန်ထိုးဖို့တတ်မှတ်ထားတယ်ဆိုရင်ကျွန်တော်နှစ်ချိန်ထိုးထားပြီးတော့ကျွန်တော်တို့နှစ်ချိန်ပြည့်အောင်ထိုးထားဖို့လိုအပ်ပါတယ်ကိုဗစ်ကာဝေးစည်းထိုးတဲ့အချိန်ဟာအကျိုးကျေးဇူးလို့များတဲ့လုံဆောင်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့ကဒီပေးတိုက်တော်နေကြပါပါကိုဗစ်
ည်းသူတို့အနေနဲ့ဒီကာဝယ်ဆေးကိုအဲခွင့်ရရတော့မှထူထားစေချင်ပါတယ်အဲပြီးလို့ရှိရင်အခြေပြည့်လည်းထူထားစေချင်ပါတယ်အဲနောက်တစ်ခုကတော့ဒီကာဝယ်ဆေးထူထားခြင်းအပြင်ဒီဗိုင်းရပること့စ်ရဲ့နောက်ထပ်ပြန်ပွားမှုနောက်တစ်ခါဗိုင်းရပること့စ်ရဲ့အသွင်ပြောင်းမှုဒီဗိုင်းရပること့စ်အသွင်ပြောင်းပြီးတော့လူဒီဗိုင်းရပること့စ်ရဲ့လူပေါ်မှာဒုက္ခပေးမှုလူတွေပေါ်မှာဒုက္ခပေးမှုဒါတွေရလည်းပဲကာဝယ်ဆေးထူထားမယ်ဆိုလို့ရှိရင်ရောက်သွားမှုရောက်သွားမှာဖြစ်ပါတယ်ဒါကြောင့်မို့ကာဝယ်ဆေးထူထားခြင်းဒီမိမိကိုယ်လည်းကာဝယ်နိုင်တယ်နောက်ထပ်ပြန်ပွားပြီးတော့ကာဗိုင်းရပ်စ်ကနေပြီးတော့အသွင်ပြောင်းပြီးတော့လူတွေပေါ်မှာပိုဒုက္ခပေးနိုင်တဲ့စွမ်းအင်တွေလည်းရော့သွားအောင်ကာရော့သွားအောင်အကျိုးပြုနိုင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ယောဂကုသခံရဖို့ရာရင်လုံးနေပါစေတယ်ဆိုပေမဲ့ယောဂကုသခံရဖို့အခွင့်အရေးရှိနေသေးတယ်ဆိုတာကိုတော့သတိပြုဖို့လိုပါတယ်ကာဝယ်ဆေးတွေကိုသတ်မှတ်ထားတဲ့အချိန်ပြည့်မီအောင်ထိုးနှံပေးဖို့လိုပြီးကာဝယ်ဆေးထိုးနှံပြီးတဲ့အခါမှာလည်းကာဝယ်နည်းလမ်းတွေကိုဆက်လက်လိုက်တာအကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာနေမီတို့ကပြောပါတယ
်ကာဝယ်ဆေးအပြည့်အဝထိုးနှံပေးမယ်လည်းမိမိမှာတစ်ဆင့်ကိုဗစ်ဒီဗိုင်းရပ်စ်ကိုဒီဆက်လက်မကူးစက်နိုင်ဘူးဆိုတော့ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုဗစ် -19 ရောဂါကာဝယ်နည်းလမ်းတွေဖြစ်တဲ့လက်စည်းတာရောက်ကြောင်းနဲ့ခက်ခွာခွာနေတာမျက်နှာနဲ့နှာခေါင်းစီမတ်စတက်တာဒါမျိုးဆက်လက်ပြီးတော့ကျင့်သုံးပေးပါနောက်တစ်ခါကျွန်တော်တို့ကာဝယ်ဆေးရထက်လောင်းပြပြောရရင်တော့ကာဝယ်ဆေးထိုးဖို့အခွင့်အရေးရလာပြီဆိုတော့ကာဝယ်ဆေးကိုအချိန်ပြီးထိုးပေးပါဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာကာဝယ်ဆေးထိုးနိုင်တဲ့အနေထိုးပြီးသားလူကြီးရတယ်တိတ်မများသေးပါဘူးကျွန်တော်တို့ကာဝယ်ဆေးကိုလူများထိုးထားနိုင်လေဒီယောဂရဲ့နောက်ဆက်တွဲတွေထပ်ပြီးတော့ပြန့်နှံ့တာတွေကိုကျွန်တော်တို့ကကာဝယ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မို့လူတိုင်းကာဝယ်ဆေးကိုဗစ် -19 ယောဂကာဝယ်ဆေးကိုရတဲ့ခွင့်ကိုအပြည့်အဝသုံးပါအပြည့်အဝထိုးပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနိုင်တဲ့အခါမှာလည်းကာဝယ်ဆေးတွေကိုကိုချိမပြတ်အောင်တည်ယူပို့ဆောင်ထိမ့်သိမ်းထားနိုင်တဲ့စိတ်ချရတဲ့အခွင့်အရေးတွေကရရှိတဲ့ကာဝယ်ဆေးကိုသာထိုးနိုင်သင့်တယ်လို့ဒေါက်တာမင်းမီတို့ကအခုလိုကြံပေးပါတယ
်ဒီနေရာမှာကျွန်တော်တစ်ခုဖြစ်ဆက်ပြောချင်ပါတယ်အဲ့ဒါတော့ဘာလဲဆိုတော့ကာဝယ်ဆေးသုံးလောင်းနဲ့ရေခဲတတာနော်အဲ့တော့ကာဝယ်ဆေးသုံးလောင်းနဲ့ရေခဲတတာတွေကကျွန်တော်တို့အိမ်မှာသုံးတဲ့အိမ်သုံးရေခဲတတာတွေနဲ့မတူပါဘူးကာဝယ်ဆေးအတွက်လိုအပ်တဲ့အပူချင်းကိုတောက်လျှောက်ထင်းသိမ်းထားနိုင်တဲ့အာမတ်ဆန်ချက်ရှိတဲ့ရေခဲတတာမျိုးလည်းဖြစ်ပါတယ်ဖြစ်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဈေးဝက်ထဲမှာရလာတဲ့ကာဝယ်ဆေးတွေကဒီလိုအည်သွေးမြင့်တဲ့အည်သွေးပြည့်ဝတဲ့ရေခဲတတာတွေနဲ့မှထင်းသိမ်းထားသလားကျွန်တော်တို့ဒီကိုမထုံးနဲ့ပေးခင်မှာတတ်မှတ်ထားတဲ့အပူချိန်မှာအများအားထင်းသိမ်းထားခဲ့သလားဆိုတာလည်းကျွန်တော်တို့ကသတိပြုသင့်ပါတယ်အဲ့တော့ဈေးဝက်ထဲမှာအတွက်ပူရတဲ့ကာဝယ်ဆေးတွေကဒီလိုမျိုးအပူချိန်မှာထိသိမ်းထားပြီးမှကုရှိရောက်လာတယ်လားမရောက်လာလို့ဆိုတော့ဒါပဲကျွန်တော်သတိပြုသင့်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနေခြင်းဟာအကျိုးကျေးဇူးအလိုများတဲ့လုံဆောင်မှုတစ်ခုဖြစ်တာကြောင့်ဆေးချရတဲ့ခွေးကြီးတွေကနေတစ်ဆင့်သတ်မှတ်ထားတဲ့အချိန်ပြည့်ပြီးအောင်ထိုးနေရင်ကိုဗစ်ရောဂါကူးစက်တင်မောက်မှုကိုကာဝယ်ထိချုပ်တဲ့နေရာမှာတတိယရောပါဝင်ဆောင်ရွက်လို့ရတဲ့အကြောင
်းကိုဗစ် -19 ကရောဂါထိန်းချုပ်နိုင်ရေးကာဝယ်ဆေးထိုးတာကတော့အထူးထိရောက်တဲ့နည်းလမ်းတွေဖြစ်တယ်ဆိုတာကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်ကနေပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဦးကျော်စံသာတင်ပြထားတဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။လက်ရှိအကြက်တဲတွေကျော်လွှားရေးနဲ့တိုင်းရင်းသားတို့ရဲ့အခမ်းကဏ္ဍဖြစ်ပါတယ်။မ မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုံးကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘယ်လိုအခြေအနေရှိပါသလဲ။သူတို့ရဲ့ပူးပေါင်းပါဝင်မှုကဘလောက်ရေးပါပြီးတော့ဘာတွေဖြစ်လာနိုင်ပါသလဲ။မြန်မာနိုင်ငံကတိုင်းရင်းသားနိုင်ငံရေးရကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုပြန်လည်ထုတ်လွှင့်ပေ
ကျွန်တော်တို့မိန်းကလေးတော့အခုဒီမနက်ကမှဖြစ်နေတဲ့ဆီယနာကျူးစနစ်စတင်တဲ့အွန်ကြောင့်မှုတဲမှာတိုင်းသားရဲ့ပအဝင်နဲ့ပတ်သက်ပါတယ်တိုင်းသားဆွဲနေရာမှာတိုင်းသားလူမျိုးစုတွေရောဤအိုလို့ခေါ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပအဝင်မှုဟာဒီမနက်တပြင်းကြီးဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြင်းကြီးသဘောထားရှိကြပါလားဒီသူတို့ရဲ့ဒီ ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ပြီးပြန်မလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီငင်းငင်းကိစ္စဖြစ်တာပေါ့နော်ငင်းငင်းဆွေးနွေးပွဲအဲ့တော့အရသာဆိုးရရေယူကော့ပွဲတက်လာအရသာဆိုးရရေတက်တယ်နော် EU ရေပေါင်းစုံတဲ့ဒီငင်းငင်းဆွေးနွေးပွဲအလွှမ်းနေတဲ့အချိန်ကာလဖြစ်တယ်အဲ့တော့2021ဒီဖေဖော်ဝါရီတနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလက်နဲ့ကန်နေကိုကတော့အဲနဲ့တော်တော်လေးစဉ်းစားသွားရတဲ့ပြဿနာဖြစ်တယ်။ဘာလို့လဲ။ညီငယ်လူငန်းစဉ်ကနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားရတဲ့အနေအထားမျိုးဖြစ်တာပေါ့။နောက်တစ်ခုကတိုင်းလာလက်နဲ့ကန်ကြီးကအခက်ကပြောမယ်ဆိုလို့ရှိရင်တော့တောင်းကလက်နဲ့ကန်တက်တည်ရှိတယ်။အဲဒီအစိုးရဆုံးတမလို့နဲ့လည်းတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ခါလေညီငယ်ကြီးလုပ်ငန်းရှင်ပေါင်းနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုဒီဆောက်ရတစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာလေးအချိန်ကြီးရှိတယ်ဗျရှိတဲ့ခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူမှုဆန္ဒပြမှုတွေကနေလက်နက်ကင်ပုံစံမှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ်အဲ့မဲ့တိုင်းသားလက်နက်ကိုင်တွေဖွားတော့ဒီနိုင်ငံကြီးအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းတွေတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနိုင်ဖို့လို့စူးစမ်းနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအချိန်မှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းပြပဲအခွင့်အာဆင်းတဲ့ကာလပဲဆိုပြီးတော့သူဆောင်ကြည့်နေကြသလား။အဲ့လိုဆိုရင်သူတို့တော့ဘယ်လောက်ဒီအခွင့်အာကောင်းပေါ်ထွန်းလာနိုင်ပါစေဒီချိန်မှာ။
အဲသူတို့အခွင့်အကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲသူတို့
စစ်တောင်းကြီးဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်ဒီစင်တို့သူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြည့်လက်ခံသွားနိုင်တဲ့အခြေအနေရှိလို့ပြောလို့နိုင်ပါရဲ့လ
ားဒီမှာပြမတန်တာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလာတို့ဒေသတွေကဒီနေ့အခြေအနေမှာဘာမှဘာလို့လှုပ်လဲမလှုပ်ဘူးဆိုတာကတော့သူကနာဝတနာဖခေကိုဥသိစဉ်ဆိုတာခေကိုအခုနာဆန်ကစကောင်စီအန်ဒီအနာယူရခေကိုသူတေသာသူအုပ်ချုပ်နေတယ်သူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တန်လာလက်နဲ့ကင်ကြီးဖို့ကတော့သူ့နယ်မြေသူ့နေရာသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ဒီငယ်ဒီမှာရှိတဲ့ဒီတီလူရဲ့လှူရှားမှုဥမာဆိုကြာနှုတ်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူမှုဆန္ဒပြပွဲတွေကနေလက်နဲ့ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခုကင်ယူဆိုလို့ရှိရင်လည်းဒီကင်ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူကြတာပေါ့နော်အဲ့တော့ကင်ပြည်နယ်ကတော့ကင်ယူရှိပြီးသားဆိုတော့တိတ်မထူးကြောက်ဆိုရင်ကြားနဲ့ချင်းကတော့တော်လေးထူးကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဆိုလို့ရှိရင်တော့ဆယ်နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနေဆိုလက်နက်ကင်တိုက်ပွဲဖြစ်လာတဲ့အခါကျတော့အထူးခြားဖြစ်စဉ်ကိုပြောရပါမယ်အဲနောက်ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသားလက်နက်ကင်ဖွဲ့စည်းကတော့ကျွန်တော်ထင်တယ်တပွဲချင်းအနေနဲ့ကတော့သူ့အနေထားနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်ဆန်ကကောင်စီအနေနဲ့ကတော့တိုင်းသားလက်နက်ကင်နေနဲ့အပြည့်ရအရေးကြီးတယ်တိုင်းသားလက်နက်ကင်နေနဲ့ပတ်သက်ပြီးတော့အခွင့်အလမ်းသူပေးဖို့ရတော့အစင်းသိနေလိမ့်မယ်လို့ထင်ပါတယ် စစ်ကောင်စီအနေနဲ့တိုင်းသားတွေလူကျင်တဲ့အခွင့်အလမ်းတချို့ကိုပေးဖို့အစီအစဉ်ရှိနေတယ်လို့ယူဆတယ်ပေါ့။လောလောဆယ်ကြီးကစစ်ကောင်စီအနေနဲ့တော့အားလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ကောင်စီနေဖို့တော့ကျွန်တော်လူမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်။အဲ့တော့ဥပမာဆိုတော့ဒီခိုင်မအေးရက်တူတက်ဝဲရက်တန်ထားတာအနေစအဲတချို့အခုဘာပြောမလဲ ားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူဒီမှမှထိထုံနေအောင်調査တယ်ဆိုရက်စောစောချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့ခွင့်ဆန်းပါတယ်အချိန်ကာလလို့တော့ပြောပါမယ်ဟုတ
်ကဲ့ဆိုတော့ဒီဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CRPH ကလည်းပဲတိုင်းသားတွေကို stress ဆောင်စည်းလုံးတဲ့လူရက်တွေလောက်လာတာတော့တွေးရပါတယ်အဲ့ဒါကောတိုင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်ကြသလဲသူတို့ရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CRPH ဘက်မှာပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
လို့တဲ့ NUG နဲ့ PDF ကတော့ကျွန်တော်ပြောထင်တဲ့ NUG နဲ့လည်းငါတို့စဖွဲ့သားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာနော်အရင်တော့ကဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနေကနေသားရှိမလားဆိုတာတော့သူတို့ရဲ့အဲလုံနေဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့၅နှစ်ကာလအတွင်းမှာ NLD ဆိုအနေနဲ့တိုင်းသားတွေတိုင်းသားပါတီနဲ့ဆက်ဆံကြီးမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူး။အဲ့ဒါကိုပြောမြန်လမ်းပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ်
ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာရေးအင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြပါဦးဒီတိုက်ပွဲအလုံးကိုထွန်းချွန်ပြီးမယ်ဆိုရင်ဆရာအဲ့လက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားသာတယ်လို့ပြောရမလဲဆရာအဲ့
လောလောဆယ်ကတော့လက်န
က်က
င်တိုက်တယ်ဆိုတဲ့အယူဆတော့လွှမ်းနေတယ်ဗျကျွန်တော်တို့အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥပဒေတွေတော့ဥပွဲဝင်ကြီးလို့ကအတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယူကြည့်ကြတယ်အဲ့တော့ကဒါကင်မရာကိုလက်နက်ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ပြန်ဖြစ်သွားတယ်အားလုံးကလက်နက်ကိုင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးကိုအမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုတ်ချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှာကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးကြီးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပုံပြီးတော့မြင်လာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောရရှိရတာဒေါံဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါံဆန်းစုကြည်ဟာခေါင်းဆောင်ပြောက်နေတဲ့သူဒီအကျံဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအာမပေးခဲ့ပါဘူးအခုဒီသူရဲ့ဆက်နေအကျွမ်းနေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့ဒုစရပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကြိုင်ဘက်ကိုဥပဒေလာတော့အဲ့ဒီလမ်းမှာသွေးဖြီးသွားပြီလို့များပြောကြမှာပြောရမှာဆင
်းလောလောဆယ်ပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွယ်လာတဲ့ဒေါ်များဖြစ်သွားပြီဆိုတော့လက်နက်ကင်ဒေါ်လာယူဒေါ်အောင်ဆန်းစုကြီးစန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွင့်မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါ်အောင်ဆန်းစုကြီးလက်ထက်ကပြောရတာနဲ့အခုပြောရတာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါ်အောင်ဆန်းစုကြီးကလောလောဆယ်မှာအကျဉ်းကြခံနေရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုတော့မိဘကတော့တော်များထုတ်ကြတယ်ဗျနော်တော်များထုတ်ကြတဲ့ခါကျတော့ DS ကတောင့်ကြရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့တော့ဖြစ်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကွန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီမိုကရေစီတိုက်ပွဲအုံတွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြတ်သွားနိုင်သလားသူတို့မဟုတ်ရေရှည်တိုက်ပွဲတည်းရဖြစ်သွားနိုင်သလားဆိုတာရှေ့လာတာကိုနည်းနည်းခံမှန်းပြောအောင်ခင်ဗျ
လောလောဆယ်အခြေအနေမှာတော့ခုနကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့10နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်နက်ငိုင်တိုက်မှဖြစ်မယ်ဆိုတော့ဩဇာလွှမ်းနေတယ်စစ်သက်စင်းစင်းပြောလို့ရှိရင်တစ္ဆပေါက်ဒလန်လို့ဆွဆွဲနေတဲ့အီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်နက်ငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းကဒေသတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာနော်အချိန်ကိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်2-3နှစ်လောက်ဒီချက်တဲကိုကျွန်တော်တို့ ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာယူဆနှမျိုးတော့ရှိရဗျတစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်းသွားကို့အယူဆကိုပြီးဆောက်နိုင်တာဗျတစ်ဆက်ကိုချိန်မို့ပြီးနောက်တစ်ခုကတော့လက်နက်ကင်ကြိုက်အင်အားပြီးဆောက်ပြီးတော့အင်အားဘယ်လန့်အင်အားနှိမ့်ရည်ဖြစ်တဲ့အချိန်မှာစကားပြောပြီးကို့ခွန်ကိုယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေအချိန်နေနဲ့ပြောမယ်ဆိုရင်တော့လာမယ့်3နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင်ဘရစ်ကာကြတဲ့ကိုရှောင်မိုးတော့ခက်လိမ့်မယ်ထင်ပါတယ
်အာနာဒိန်းစစ်ကောင်စီကိုဖယ်ရှားနိုင်ရင်လက်နက်ကင်လှုပ်ရှားမှုမှာတိုင်းရင်းသားတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတိုင်းရင်းသားရေးရကြွန့်ကျင်သူဥမမောင်စိုးနဲ့ဥကျော်စန္ဒာတို့တုံးသက်ထားတဲ့မြမအရေးသတင်းဆောင်မှာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗိုလ်တပူညရဲ့အပတ်စဉ်ခန္ဓာတွေတဲကနောက်ဆုံးခန္ဓာဖြစ်တဲ့အပတ်စဉ်ခန္ဓာအာကစားခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့အာကစားခန္ဓာမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့အဲ့ဒီဘောလုံးအကယ်ဒမီကိုတည်ထောင်သူ Florida Ceylan ရဲ့အကြောင်းကိုကိုရန်နိုင်ကတင်ဆက်ထားပါတယ်
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံကမိန်ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Florida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံး Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံး Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီဘောလုံး Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ جماعه ငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းနဲ့ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
ဖလော်ရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်တဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရတာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه اتسنن ني اجوي ما بولون سا بي كذا كده با بتما رون غا رو وادنا ايا اجيو كذا دا با دا بينه نو باي ما رو جماعه بولون كذا يا دا كو تچا هاري تو بو جايت دي سورا تي لا بي ايدي نو باي غا سا بولون دما فيت فو جو وين كده با بتما رو جماعه جون غا اتين ما سا بي كذا كده دي رو နောက်ပိုင်းမှာတော့ကျမတို့အတင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ဖြစ်တာပါ။အဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာမြန်မာဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအဲ့ဒီအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
أكرتك قدم نسائف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန္နာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။6နှစ်အောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေစက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volunteer Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولون اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့မီးစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဒါတွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Volunteer Academy ကို American Britain Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့အစည်းနဲ့ချိတ်ဆက်ထားပြီးနောက်ကလူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်ပုတ္တဖူးညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေခန္ဓာတွေနဲ့ပတ်သက်လို့တော်ရရှိနေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်စင်းလဲဆက်သွယ်နိုင်ပါလေရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင်
ယူကေနိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံများ၏နေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာစစ်အစိုးရကိုဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကအင်ကာနေမှာပြောပါရယ် UK လူတော်အတွင်းစက်တင်ဘာလ27ရက်နေ့ကမိထားတာကိုအော်တိုဘာလ19ရက်နေ့ကပြန်ကြားပြေဆိုရမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေစေပဲလို့ UK ခြေဆိုင်မြမရေးလှူရှာမှုအဖွဲ့ဘာမာကမ်ပိန်း UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှထောက်ပြထားပါတယ်။ဗိုလ်ချုပ်ဝန်ကြီးမင်းအောင်လိုင်ကိုအာဆီယံတီတီအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။စစ်ကောင်စီဂျမားရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်အရ COVID-19 တက်ခွဲနမူနာပေါင်းလွန်ခဲ့တဲ့24နာရီအတွင်း COVID-19 တက်ခွဲနမူနာပေါင်း 12,853 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ893ဦးထပ်တွေ့ခဲ့ပြီးသေဆုံးသူက28ဦးရှိခဲ့ပါတယ်။ရောဂါပိုးတွေ့တဲ့ရာဂိုင်းနှုန်းက 6.95 ရာဂိုင်းနှုန်းဖြစ်ပါတယ်။ဒီတော့ဒီမှာပဲကျန်းမာရေးဌာနကသတ်မှတ်ထားတဲ့ Eland စံချိန်ဆန်ညွှန်းတွေနဲ့ Sinopharm ကာကွယ်ဆေးအလုံးပေါင်း6သိန်းလောက်ကိုပြည်내တိုင်းဒေသကြီးတွေကိုပေးပို့ခဲ့တယ်လို့အော်တိုဘလ20ရက်နေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်။အစဒီသားရဲ့ဒီနေ့အတွက်စီးပွားရေးတိုးတက်မှုနှုန်းကို EBL ကခန့်မှန်းခဲ့တာတဲ့1.1ရာခိုင်နှုန်းလျှော့ချပြီးဒုတက်မှုနှုန်း 6.5 ရာခိုင်နှုန်းရှိမယ်လို့ PP ဆိုင်ရာငွေကြေးကြံပုံငွေအဖွဲ့ IMF ကအင်္ဂါနေ့မှာခန့်မှန်းပြောဆိုပါတယ်ခင်ဗျာ
အောက်တိုဘာလ20ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို ကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Basco Volaris နဲ့ Charleston Mock တို့ဖြစ်ပါတယ်ရှင်ဒီညအစီအစဉ်တွေကိုကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မင်္ဂလာရှိတဲ့သတင်းကြိုလာပြေမဟာမင်္ဂလာအခါသမယမှာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းပါလို့ဘေးပရာဝေးကွာပြီးလိုရာဆန္ဒပြေကြပါစေရှင်